Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေ့နားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့တရုတ်သမ္မတတို့ရဲ့ APEC စီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့တဲ့မင်းငွန်းတွေမှာတော့ဒေသတွင်းကုန်သွယ်ရေးနဲ့ပတ်သက်လို့သဘောထားတွေသိသိသာသာကွဲပြားနေပါတယ်။နေပြည်တော်မှာအဝေးတိုင်းဒရုန်းရင်သုံးပြီးဗီဒီယိုရိုက်ဖို့ကြိုးစားခဲ့တဲ့နိုင်ငံသားမီဒီယာသမားနှုတ်နဲ့မြန်မာနိုင်ငံသားနှုတ်တို့ကိုလေကြောင်းဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့ဒီကနေ့ပဲထောင်နဲ့နှစ်လစီချမှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ထိတ်တန့်ရောက်သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
This sends a very strong message to the Burmese military that we're not going to tolerate business as usual.
မြန်မာပေါ်ပိတ်ဆို့တဲ့ခါဘိုကိစ္စနဲ့ပတ်သက်ပြီး American Democrat အခလို့တော်အမတ် Elliot Engel ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေထဲမှာ HIV ရောဂါပိုးရှိသူတွေကိုတွေ့ထားတဲ့အကြောင်းနဲ့ဒီရှမ်းပြည်နယ်မြောက်ပိုင်းနောက်ချိုမြို့နယ်ဘက်မှာလေသမားရေးလှုပ်ရှားသူရိုက်နှက်ခံရတဲ့အကြောင်းပြင် Texas ပြည်နယ်ပြစ်ခတ်မှုနဲ့တနက်ကင်ဆောင်ခွင့်ဥပဒေစတဲ့အကြောင်းတွေကိုပါနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ American နဲ့တရုတ်နှစ်နိုင်ငံခေါင်းဆောင်တွေရဲ့ဒေသတွင်းစီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့ကြတဲ့မင်းငွန်းနေမှာတော့အာရှဒေသကုန်သွယ်ရေးမှာစောင့်အသင့်တဲ့ပုံစံတွေနဲ့ပတ်သက်ပြီးတိတိကျကျကွဲပြားနေတဲ့သဘောထားတွေတွေ့ရပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းကနိုင်ငံတွေနဲ့နိုင်ငံချင်းလိုက်ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်မှု APEC အမှုဆောင်အရာရှိချုပ်တွေရဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲပြောဆိုလိုက်တာပါ။ဒါပေမဲ့လည်းသမ္မတတောင်ဝင်ယူပြီးနောက်မှာပဲအမေရိကန်နှုတ်ထွက်လိုက်တဲ့ပစိဖိတ်ရေဝင်ဆက်တဲ့နိုင်ငံကြားသဘောတူညီချက် TPP လို့နိုင်ငံစုံနဲ့သဘောတူညီချက်မျိုးကိုတော့မလိုချင်တဲ့အကြောင်းအခိုင်အမာပြောဆိုသွားပါတယ်။ညတတဲ့ကုံသွယ်မှုတွေဖြစ်စေမဲ့အခြေခံမှုတွေနဲ့နိုင်ငံတကာငံကြီးအလိုက်သဘောတူညီမှုရယူလိုပေမဲ့ကန့်သက်ချက်တွေတိုင်းပြည်ချုပ်ချာကိုထိပါမှုတွေနဲ့လက်တွေ့မှာအကောင့်ထည့်ဖော်ဖို့မလွယ်တဲ့နိုင်ငံအများပြားနဲ့သဘောတူညီချက်မျိုးတွေကိုတော့မလိုချင်တဲ့အကြောင်းပြောဆိုသွားခဲ့တာပါ။တိတ်မှာတော့ကုံသွယ်မှုအတားအဆီးတွေကိုအမေရိကန်ကရှော့ပေါ့ပေးခဲ့ပေမဲ့တခြားနိုင်ငံတွေကဈေးကွက်တွေကိုဖွင့်မပေးတာမျိုးမဖြစ်စေဖို့အစိုးရရဲ့ကဏ္ဍတွေသာမကပုဂ္ဂလိကကဏ္ဍကပါညီလူညီမျှတိုက်ရိုက်ရင်းနှီးမြှုပ်နှံနေအောင်ကုံသွယ်ဖက်တွေအနေနဲ့ဈေးကွက်တွေပွင့်ပေးထားဖို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်။ဗီယက်နမ်နိုင်ငံတိုင်နန်မျိုးကညီလာခံမှာသမ္မတထရန့်အပြီးမင်းငွန်းပြောကြားခဲ့တဲ့တရုတ်သမ္မတရှီချင်းဖင်ကတော့နိုင်ငံစုံပူးပေါင်းဆောင်ရွက်မှုတွေကိုအားပေးတဲ့သဘောထားကိုပြောဆိုသွားခဲ့တာပါ။အထူးသဖြင့်ဒေသတွင်းနဲ့နိုင်ငံလိုက်စီးပွားရေးသဘောတူညီချက်တွေကိုဗက်မြအောင်ထိန်းချုပ်ပေးနိုင်မယ့်အာရှပစိဖိတ်လွတ်လပ်စွာကုံသွယ်ရေးဒေသ FTAAP ကိုအားပေးဖို့လည်းတရုတ်ခေါင်းဆောင်ကတိုက်တွန်းတော့ပါတယ်။တရုတ်နိုင်ငံမှာပါဝင်တဲ့ TPP သဘောတူညီချက်မှာတော့အမေရိကန်နဲ့ဂျပန်တို့ကဥဆောင်ပြီးတရုတ်နိုင်ငံရဲ့မဟာဗျူဟာရပ်ကြရည်မှန်းချက်တွေကိုတံပြန်မှုရည်ရွယ်ခဲ့တာပါ။ဒီသမ္မတကတော့ကမ္ဘာတဝန်လွှမ်းခြုံလာနေတဲ့ globalization ကိုရှောင်လွှဲလို့မရနိုင်လို့ကမ္ဘာကြီးအနေနဲ့ပုံမပဲမြအောင်နဲ့အားလုံးပါဝင်နိုင်အောင်ကြိုးပမ်းမှုလိုအပ်ကြောင်းလည်းပြောဆိုသွားပါတယ်
။ Vietnam မှာကျင်းပမဲ့ APEC Asia Pacific စီးပွားရေးထိပ်သီးညှိနှိုင်းခမ်းမှာ American သမ္မတ Donald Trump နဲ့ Russia သမ္မတ Vladimir Putin တို့တရားထိဆုံးလိုက်မယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေရပ်တန့်တော့အောင်သမ္မတအိမ်ပြိုရောကတောက်ချာနေကကြိုးပမ်းခဲ့ပါတယ်။သမ္မတနှုတ်စလုံး APEC ညီလာခံကိုတက်ရောက်ကြမှာဖြစ်ပြီးစကားအနေချင်းပြောကောင်းပြောကြမှာဖြစ်ပေမဲ့အနှစ်သာရရှိတဲ့အစည်းအဝေးတစ်ခုတော့တည်ကြလုံးမှာမဟုတ်ဘူးလို့အိမ်ပြီးတော့ပြောခွင့်ရသူ Sarah Huckabee Sanders ကပြောပါရယ်ပူတင်နဲ့အစည်းအဝေးတွေလုပ်ဖို့စီစဉ်ထားတာလုံးဝဖြစ်တယ်လို့နှစ်ဖက်အစည်းအဝေးတွေအရတခြားအစည်းအဝေးတွေလည်းလုပ်မထားဘူးလို့ပြောခွင့်ရသူကသတင်းထောက်တွေအတွက်ကြေညာချက်ထုတ်ပြန်ပါရယ်သူတို့နှုတ်အတွက်အစည်းအဝေးဒါမှမဟုတ်တစ်ခုစီစဉ်ထားတာမျိုးလည်းမရှိဘူးလို့ Sarah Sanders ကပြောပါရယ်ဒါပေမဲ့လည်းညီလာခံကိုရောက်နေချင်းသမ္မတနှုတ်တို့အလွတ်တဘောတွေ့ဆုံမှုဖြစ်နိုင်ခြင်းရှိနေတာကိုလည်းကြေညာချက်မှတွေ့ရပါရယ်နေရာတစ်ခုတည်းကိုအတူရောက်နေချိန်မှာနှုတ်ဆက်ကြတာမျိုးတော့ရှိနိုင်တယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့လည်းသမ္မတနှုတ်တို့အနှစ်သာရရှိတဲ့အစည်းအဝေးတစ်ခုလုပ်ဖို့မျှော်လင့်ရတဲ့ဆိုတော့ရုရှားသတင်းအေဂျင်စီ RIA Novosti ရဲ့တောက်ကြနေကပြောဆိုချက်ကအိမ်ပြိုရောရဲ့ပြောဆိုချက်နဲ့တော့ကွဲလဲနေပုံရပါတယ်။ပူတင်နဲ့ထရမ့်တို့ APEC ထိပ်သီးညီလာခံမှာတွေ့ဆုံဖို့အခြေအနေရှိနေသေးတယ်လို့ရုရှားအစိုးရကပြောကြောင်းအဲ့ဒီသတင်းမှာဖော်ပြထားပါတယ်။
Saudi Arabia နိုင်ငံမှာအချင်းပြတ်ချစားမှုတွေကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးလူပေါင်း200ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အကြောင်းနဲ့နှစ်ပေါင်းများစွာအတွင်းခန့်မှန်းရဒေါ်လာဘီလီယံ100ကျော်လောက်ကိုအလွဲသုံးစားလုပ်ခဲ့ကြောင်းရှင်းနေကြောတီဗီပြောဆိုလိုက်ပါတယ်။ခုနှစ်ဦးကိုတော့တစုံတရာအေးအေးယူတာမျိုးမရှိဘဲပြန်လွတ်ပေးလိုက်တဲ့အကြောင်းနဲ့ဖမ်းဆီးထားသူ200ဦးကြန့်ရှိနေစေဖြစ်တဲ့အကြောင်းရှင်းနေကြောစော်ဟယ်မဟော့ဖ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဗန်စင်းပေါင်း1900လောက်ကိုလည်းအစိုးရကထိန်းချုပ်ထားပါတယ်။ ဆော်ဒီအာရေဗျနိုင်ငံခြားရေးဝန်ကြီးနဲ့အင်္ဂါနေ့ကစကားပြောခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကတော့တတလုံးမှာဖက်စီထားတာမျိုးမဟုတ်ပဲထိမ့်သိမ့်ထားတဲ့အစင်သာဖြစ်ပြီးအမားလုံးမြင့်လည်းပြည်နယ်အောင်ထောက်ထားတယ်ကိုတင်ပြနေတဲ့သဘောမျိုးဖြစ်တယ်လို့နားလည်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်ဖက်စီထားသူတွေပေါ့ဘလို့ကင်တွယ်တယ်လဲဆိုတော့ကိုရှင်းရှင်းလင်းလင်းမသိရသေးခင်အချိန်ထိကတော့စိုးရိမ်မကင်းစရာတချို့ရှိနေကြောင်းလည်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါဆော်ဒီဆူယောက်ကိုဝေဖန်သူတွေကတော့အသက်32နှစ်အရွယ်အရှိဆန်မင်းနာမိုဟာမက်ဘင်ဆယ်မန်ဦးဆောင်တဲ့အခရီးလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်အစ်စ်ကိုဖွဲ့စည်းလိုက်ပြီးနောက်အစိုးရအရာရှိတွေပြန်ပြတ်တွေကိုဖယ်ရှားရည်ရွယ်ပြီးအချင်းပြတ်ချက်ဆောင်မှုတွေကိုစုံစမ်းစစ်ဆေးတာတွေလှုပ်ဆောင်လာတာလို့ဆိုနေကြပါတယ
်စပိန်နိုင်ငံကက်တလိုနီးယားဒေသလွတ်လပ်ရေးလှုပ်ရှားမှုမှာကက်တလန်ပါတီပါလီမန်ဥက္ကဋ္ဌရဲ့ပါဝင်ပတ်သက်မှုကိုစုံစမ်းစစ်ဆေးနေရရေးဆိုင်ငံထားပြီးသူ့ကိုအမခံနဲ့ပြန်လို့ပေးနိုင်ဖို့စပိန်အစစ်မြင့်တရားရုံးတရားသူကြီးကအမိန့်ချလိုက်ပါတယ်။ဒါပေမဲ့လည်းအမခံကျေးဒေါ်လာ 13,500 မပေးသွင်းခင်တရားရုံးကိုရောက်ရှိတဲ့ချိန်ထိကာမီဖော့ဂဒဲကိုဆက်လက်ချုပ်ထားမှာပါ။တခြားကက်တလန်ကောင်းဆောင်လေးကိုလည်းအမခံနဲ့ပြန်လို့ပေးလိုက်တဲ့သူကတော့လုံးဝလွတ်ပေးလိုက်ပါတယ်။စပိန်ကလွတ်လပ်ရေးကြေညာဖို့အတွက်လွတ်လပ်စွာမဲပေးပိုင်ခွင့်ကိုလွှတ်တော်ဥက္ကဋ္ဌတယောက်အနေနဲ့တားဆီးလို့မရဘူးလို့ကာမီဖော့စီဒဲရဲ့ပြောခွင့်ရသူကဆိုပါတယ်။ကက်တလိုနီးယားဒေသခွဲတော်ရေးအတွက်လွတ်တော်ကမဲပေးလိုက်ပြီးနိုင်ပိုင်အချက်မှာပဲစပိန်ဘိုးအစိုးရကကက်တလိုနီးယားလွတ်တော်ကိုဖျက်သိမ်းလိုက်ပြီးသမ္မတကိုလည်းယာတူကဖယ်ရှားလိုက်တဲ့အပြင်လာမယ့်ဒီဇင်ဘာလ23ရက်နေ့မှာရွေးကောက်ပွဲအသစ်တရကျင်းပဖို့ကြေညာခဲ့တာပါ။ယာတူကဖယ်ရှားခံရတဲ့ကက်တလန်သမ္မတကာလက်စ်ပွီဒီမွန်နဲ့သူ့အစိုးရဝန်ကြီးလေးဦးတို့ကဘယ်လ်ဂျီယမ်နိုင်ငံကိုတင်ဆောင်သွားခဲ့ကြပြီးစပိန်အစိုးရကဖန်ဆီးမဲ့အရေးနဲ့သူတို့ကိုနေရာထံပြန်လည်လွှဲရပေးမဲ့ကိစ္စရပ်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်။ VOA မြန်မာပိုင်းညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU မေကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တူရကီရုပ်မြင်သံကြားဌာနအတွက်နေပြည်တော်မှာအဝေးထင်း drone ယာဉ်သုံးပြီးဗီဒီယိုရိုက်ကူးကိုကျူးစားခဲ့တဲ့နိုင်ငံသားမီဒီယာသမားနှုတ်နဲ့မြန်မာနိုင်ငံသားနှုတ်တို့ကိုလေကြောင်းဆိုင်ရာဥပဒေတွေချိုးဖောက်မှုနဲ့ဒီကနေ့ပဲထောင်နဲ့နှလားစီစီရင်ချက်ချလိုက်ပါတယ်။စင်ကာပူနိုင်ငံသားတပ်ပုံဆရာလော်ဟွန်မန်မလေးရှားနိုင်ငံသားသတင်းတောက်မော်ချွန်လင်းတို့နှုတ်ဟာမြန်မာနိုင်ငံသားစကပယံဖြစ်သူဦးအောင်နိုင်စိုးရင်းမောင်းဖြစ်သူဦးလာတင်တို့နဲ့အတူတူရကီရုပ်မြင်သံကြားဌာန TRT ဝါအတွက်နေပြည်တော်ကလွှတ်တော်အနေနဲ့ drone နဲ့မှတ်တမ်းတွေသတင်းရိုက်ကူးဖို့ကြိုးစားစဉ်အော်တိုဘာလ29ရက်နေ့ကဖမ်းဆီးခံခဲ့ကြရတာပါ။ဖမ်းဆီးခံရသူတွေကိုအမြင့်ဆုံးထောင်နဲ့သုံးနှစ်ထိကြားခံရနိုင်တဲ့တွင်းကုန်ထုတ်ကုန်ဥပဒေနဲ့ရဲတပ်ဖွဲ့ကတရားစွဲထားပေမဲ့ဒီကနေ့တရားခွင်မှာတော့အမြင့်ဆုံးထောင်နဲ့သုံးလကြားခံရနိုင်တဲ့1934ခုနှစ်မြန်မာနိုင်ငံလေကြောင်းအဲ့ဥပဒေနဲ့တရားသူကြီးကအပြစ်ပေးခဲ့တာဖြစ်ပါတယ်။စင်ကာပူနိုင်ငံသားတပ်ပုံဆရာနဲ့မလေးရှားနိုင်ငံသားသတင်းတောက်တို့ကလေကြောင်းအဲ့ဥပဒေချိုးဖောက်မှုတွေအပြစ်ရှိကြောင်းရှောက်လဲခဲ့ပြီးနောက်မှာပဲလေးဦးစလုံးကိုတရားသူကြီးကထောင်နဲ့နှစ်လစီအပြစ်ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းရိုက်တာသတင်းကဖော်ပြထားတာပါ။ပြစ်ချကြောင်ဝင်ခံခဲ့တဲ့အမှုဇယ်တွေအနေနဲ့တံငွေဆောင်းရမယ်လို့မျှော်လင့်ထားပေမဲ့ထောင်နဲ့စင်ရက်ချလိုက်တဲ့အတွက်တုံ့လုခဲ့ရကြောင်းလဲအကျိုးဆောင်ရှင်းတွေကိုကူကပီးတရင်ကဖော်ပြထားပါတယ်။ထောင်နဲ့ကနေတံငွေဖြစ်တညာခွင့်ပေးဖို့အယူခံဝင်မှာဖြစ်ကြောင်းလဲရှင်းတွေကပြောဆိုထားတာပါ။မလေးရှားနိုင်ငံသားတရင်တောက်ကတော့မြန်မာနိုင်ငံကဥပဒေတွေကိုလိုက်နာမှုပြက်ကွက်ခဲ့တဲ့အပေါ်စိတ်မကောင်းကြောင်းဒီနေ့တရားခွင်မဆခင်မှာပြောကြားခဲ့ပေမဲ့တရားရုံးလုပ်ငန်းတွေဟာပွင့်လင်းမြင်သာမှုတွေအားနည်းကြောင်းနဲ့မိသားစုတွေနဲ့တွေ့ခွင့်လည်းမရခဲ့ကြောင်းတရင်တောက်တွေကိုပြောဆိုခဲ့ပါတယ်။ဥပဒေတွေလှုပ်ထုတ်လုပ်နည်းတွေကိုရှင်းပြတာမျိုးမရှိသလိုနိုင်ငံခြားသားတရင်တောက်တွေနားမလည်တဲ့မြန်မာလိုရေးထားတဲ့ထွက်ချက်တွေကိုလက်မှတ်ထိုးခိုင်းတာတွေရှိခဲ့တဲ့အကြောင်းလည်းပြောပါတယ်။မြန်မာစုခပြန်ကတော့ဖက်စစ်ထားစင်မှာစစ်စင်းမြင့်မြတ်တာတွေရှိပေမဲ့မတော်မတရားဆက်ဆံခံရတာမျိုးမရှိတဲ့အကြောင်းတရားရုံးကိုရုံးထုတ်လာခြင်းမှာပြောဆိုထားပါတယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေကြားအာဟာရချို့တက်မှုဟာမနစ်ကတည်းကဆိုင်ဆဲဆတိုးလာတယ်လို့ချက်ချင်းအယုံဆိုင်လုတ်ကင်ပြဖို့လိုအပ်နေတယ်လို့နိုင်ငံတကာဒုက္ခသည်များကယ်ဆယ်ရေးကော်မတီ IRC ကတောက်ကြားနေကကြေညာချက်ထုတ်ပြန်ပါတယ်။ IRC နဲ့မိဖက်အဖွဲ့ဖြစ်တဲ့ငတ်မွတ်မှုတိုက်ဖျက်ရေး Action Against Hunger ACF တို့ကဦးဆောင်ပြီးတော့ Cox Bazaar မှာစစ်တမ်းကောက်ယူခဲ့တာပါ။အသက်6လကနေ9နှစ်ကြာ Ranger ကလေးငယ်၄သိန်းတို့အတွက်အသက်ရှင်နေရေးလှူဒါန်းခြင်းစာနာမှုအကူအညီဒေါ်လာ12တန်းဖို့အရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။ကောက်ယူခဲ့တဲ့စစ်တမ်းတွေရဆိုးဝါးစွာအာဟာရချို့တဲ့နေကြတဲ့9.5ရာခိုင်နှုန်းတို့ဟာနိုင်ငံတကာကသတ်မှတ်ထားတဲ့အရေးပေါ်အဆင့်နဲ့လေးဆနီးပါးမြင့်နေတယ်လို့ဒီအရေးအတွက်ကမနစ်ကတဲ့ဆိုင်ဆဲဆတိုးလာတာပါ။အသက်6လမပြည့်သေးတဲ့ကလေးတွေရဲ့လက်မောင်းရင်းကိုတိုင်းတာထားတဲ့အချက်လက်တွေရဒီကလေးတည်ဆုံမှုကဆဲဆတီတိုးလာနေတယ်လို့လည်းကြေညာချက်မှာဖော်ပြပါရယ်။ IRC ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေနေရာစွန့်ခွာလာကြတဲ့ရိုဟင်ဂျာတွေအတွက် ACF ကအရေးပေါ်စခန်းတွေ24နာရီဖွင့်လှစ်ပြီးတော့ပထမဆုံးအဆင့်အဖြစ်ပြင်းထန်တဲ့အာဟာရချို့တဲ့နေကြတဲ့ကလေးတွေကိုကူတာပေးနေပါရယ်။
ပပူအနျူကနီနိုင်ငံမနုစ်ကျွန်းမော်ကအမျိုးသားတည်ထောင်ဒုက္ခသည်ထိန်းသိမ်းစခန်းကနေလူ20ထက်မနည်းတောက်ချန်တွေကထွက်ခွာသွားပြီဖြစ်တဲ့ကြောင်းထိန်းသိမ်းစခန်းဖွင့်လက်ခဲ့ဩစတြေးလျနိုင်ငံကတာဝန်ရှိသူတွေကပြောပါတယ်။ကြံနေသေးတဲ့6ဝါနီပါကတော့စင်းနေနောက်ဆုံးထားပြီးကိုယ်သဘောနဲ့ကိုယ်ထွက်ဖို့ညွှန်ကြားထားပြီးမထွက်ရင်တော့အတင်းကျပ်နှင်ထုတ်ခံရမှာပါ။စခန်းကနေထွက်ဖို့သတိပေးရတဲ့ကြေညာချက်ကတော့မနေ့တုန်းကပဲမနုစ်ကျွန်းတာဝန်ရှိသူတွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထိန်းသိမ်းစခန်းကိုပိတ်လိုက်ပြီးရေနဲ့မီးနဲ့ရေကာတွေကိုဖျက်တောက်လိုက်တဲ့ပြီးခဲ့တဲ့သတင်းမှတ်ကစလို့ဒုက္ခသည်တွေစခန်းထဲမှာပိတ်ဆို့ထားစီပြီးဆက်လက်နေထိုင်နေကြတာပါ။ရင်းနဲ့လူဝင်မှုကြီးကြပ်ရရှိတွေကတော့စခန်းကိုဒီကနေ့မှလည်းဆက်လက်ရှင်းလင်းဖယ်ရှားနေကြပါတယ်
။အပြည်ပြည်ဆိုင်ရာအကျင့်ပြတ်ချဆောင်မှုအရှုပ်တော်ပေါ်မှာပါဝင်ပတ်သက်နေတဲ့ဘရာဇီးနိုင်ငံကဆောက်လုပ်ရေးကော်မတီ OD Bracha ပနမသမ္မတဟောင်း Ricardo Martinelli ရဲ့သားတွေကိုဒေါ်လာသန်းပေါင်းများစွာလှပ်ပေးခဲ့တယ်လို့ပနမအစိုးရရှင်တွေကပြောပါရတယ်။ Ricardo Alberto နဲ့ Luis Enrique Martini တို့ဟာ OD Bracha ကုမ္ပဏီထံကနေဒေါ်လာသန်း50ထက်မနည်းလက်ယူမှုရှိခဲ့တယ်ဆိုတဲ့ကိစ္စနဲ့တန်ရရှိခန္ဓာအကြောင်းပနမရှင်တွေကကြာရာပြင်းနေမှာပြောပါရတယ်။2001နဲ့2016ခုနှစ်ကြားလက်တင်အမေရိကနိုင်ငံတရားစင်ကြောလောက်မှာဆောက်လုပ်ရေးလုပ်ငန်းတွေလုပ်ကိုင်ရင်းနဲ့ပတ်သက်ပြီးတော့ OD Bracha ကုမ္ပဏီကစုစုပေါင်းဒေါ်လာသန်း100ကျော်ပို့လက်ပေးခဲ့တယ်ဆိုပြီးဆွဆွဲခဏရတာဖြစ်ပါတယ်။နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။ခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။American Congress လွှတ်တော်ကနေမွတ်စလင်လူနည်းစုရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဘေးဒုက္ခတွေအဆုံးသတ်နိုင်ဖို့မြန်မာစစ်ကောင်ဆောင်တွေအပေါ်ဖိအားပေးဖို့ကြိုးပမ်းနေပါတယ်။ American အနေနဲ့စီးပွားရေးဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေပေးနေတဲ့တစ်ချိန်တည်းမှာမြန်မာစစ်ဘက်နဲ့ဆက်ဆံရေးတွေကိုရပ်ဆိုင်ပြဖို့စတဲ့ကိစ္စရတွေပါဝင်တဲ့ပိတ်ဆို့တန်ခတ်မှုအသစ်တွေကိုချမှတ်ဖို့ပါတီကြီးနေရာစလုံးကလွှတ်တော်အမတ်တွေပူးပေါင်းဆောင်ရွက်ကြတာပါ။ဒီအကြောင်း Congress လွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ပေးပို့တဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးမှာပါရှင်
။ရခိုင်ပြည်နယ်ကတိမ့်နဲ့ချီတဲ့မွတ်စလင်တွေနေဆက်ဖြတ်ကျော်ထွက်ပြေးပြီးမှာတော့ American Outlook တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Ed Rice ကအခုလိုပြောပါရယ်
။ This is ethnic.
အားလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ပါတယ်
။အဲ့ဒီနောက်မှာတော့အခုလိုဖိနှိပ်မှုတွေအဆုံးသတ်ဖို့ဖိအားပေးတဲ့အနေနဲ့စစ်ဘုတ်ချုပ်တွေပေါ်ပိတ်ဆို့တန်ခရေးဥပဒေပြဋ္ဌာန်းဖို့လွှတ်တော်အမတ်တွေကဆောင်ရွက်လာတာပါ။ Democrat Outlook တော်အမတ် Elliot Engel က
This sends a very strong message.
ဒီဘာရေးကြိုးမြတ်တွေတင်းကြုံရယူနေတဲ့အချိန်ထဲမှာရိုဟင်ဂျာလူထုအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်နေတာတွေကိုပုံမှန်လုံးနေကြဖြစ်ရတဲ့ခုလိုမျိုးတင်းကြီးခံနေမှာမဟုတ်ဘူးဆိုတာဒီဥပဒေကတိတ်အားကောင်းတဲ့သတင်းစကားပါလိုက်တာပါ
စစ်တပ်အနေနဲ့ကျူးလွန်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဖိအားပေးတာဟာအခြေအနေကိုပိုဆိုးရစေတယ်လို့လည်းမြင်ကြပါတယ်လွတ်တော်အမတ်အန်ဂယ်က
It's not only the ethnic cleansing.
ခုအချိန်တွေကကျွန်တော်တို့ဆိုရင်နေတဲ့ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအပြင်မြန်မာရသားဆိုရပေါ်အမြင်ဆောင်စေတာမျိုးစစ်တပ်ကလှုပ်ဆောင်နေတာကြောင့်ပါတီကြီးနေရစလုံးအနေနဲ့ပြင်းထန်တဲ့သတင်းစကားပါလိုက်တာပါ
အထက်လက်တော် Republican ခေါင်းဆောင် Mitch McConnell ကတော့မြန်မာဒီမိုကရေစီရေးကြိုးပမ်းနေတဲ့ Dawn San Suu Kyi အပေါ်နှစ်ကာလရှိကြစွာကလေးကထောက်ခံလာခဲ့သူပ
ါ I think she's the greatest hope
သူကကျွန်တော်တို့ရဲ့အဓိကမျှော်လင့်အားထားစရာပုဂ္ဂိုလ်ပါ
Republican ထက်လွှတ်တော်မှ John McCain နဲ့ Democrat ထက်လွှတ်တော်မှ Ben Cardin တို့ပူးရဲအဆိုပြုထားတဲ့ပိတ်ဆို့ဒဏ်ခတ်ရေးဥပဒေကြောင့်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်ပေါ်စေနိုင်တယ်လို့ Dawn San Suu Kyi ရဲ့ပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းပဲအဲ့လိုဖြစ်ဖို့ရည်ရွယ်လို့ဆောင်တာမဟုတ်ဘူးလို့ဒီဥပဒေကြမ်းကိုထောက်ခံသူတဦးဖြစ်တဲ့ Republican အောက်လွှတ်တော်မှ Steve Chabot ကပြောပါတယ
်။ We hope give her leverage with
ဒဏ်ခတ်ပိတ်ဆို့မှုတွေဟာသူ့အနေနဲ့စစ်တပ်ကိုထိန်းချုပ်နိုင်မဲ့အခွင့်အရေးပိုရစေမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။စစ်တပ်အနေနဲ့တကယ်ပဲသူတို့ဘာသာသူတို့ပြောင်းလဲမှုတွေလုပ်လာတာပြည်ပခန့်တွေခြုံငင်းအောင်နဲ့ဖိနှိပ်မှုတွေကိုအဆုံးသတ်ပြီဆိုရင်တော့ဒဏ်ခတ်ပိတ်ဆို့မှုတွေပြန်ဖြေလျှော့ဖို့သူနဲ့ပြန်ဆွေးနွေးလှုပ်ဆောင်သွားနိုင်ပါတယ
်ပြည်ပခန့်တွေခြုံငင်းသွားပြီဆိုရင်တော့ဘာတွေဆက်လုပ်သင့်တယ်လဲဆိုတာကိုလည်းချက်ပေါက်ကအခုလိုပြောပါတယ
် The goal here is to get those
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံလာကြသူတွေနေရပ်ကိုပြန်လာနိုင်ရေးအတွက်အခုလိုရည်ရွယ်လှုပ်ဆောင်တာဖြစ်ပြီးစစ်တပ်ကနေအိမ်တွေကိုမီးရှို့ထားတာကြောင့်စီးပွားရေးအရနလန်ပြန်ထူလာအောင်လဲအတော်ကိုလှုပ်ယူဖို့လိုအပ်ပါတယ
်ရိုဟင်ဂျာတွေအခုလိုရင်ဆိုင်နေရတဲ့တစ်ချိန်ထဲမှာလူခွေလှုပ်ရှားသူတချို့ကလည်းသူတို့ရဲ့ကြိုးပမ်းမှုတွေအကောင့်ထဲပေါ်လာဖို့မျှော်လင့်နေကြပါတယ
် This is one issue where
နိုင်ငံရေးအရသဘောထားကွဲလွဲကြတဲ့သူတွေကြားထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးထောက်ခံပံ့ပိုးပေးဖို့သဘောတူညီခဲ့ကြပါတယ်ဒီဥပဒေကြမ်းကိုအတည်ပြုနိုင်ဖို့အလားအလာတွေကောင်းနေပြီးသမရအနေနဲ့လက်မှတ်ရေးထိုးအတည်ပြုနိုင်လိမ့်မယ်လို့ယူဆပါတယ်
။ဒီနှစ်ကုန်မဲမှာပဲမြမစစ်ကောင်းဆောင်နေကိုပြစ်မှတ်ထားပိတ်ဆို့တန်ခတ်တဲ့ဥပဒေကြမ်းကိုအတည်ပြုနိုင်လိမ့်မယ်လို့လည်းလွှတ်တော်အမတ်တွေကယူဆထားပါတယ်ခင်ဗျာ။
ကိုအောင်တင်ပြခဲ့တာပါရှင်တဆက်ထမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရင်ဂျာဒုက္ခသည်တို့ထဲမှာ HIV ရောဂါပိုးရှိသူတွေကိုတွေ့ထားပြီးသူတို့ကိုဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကစေဝါကူညီထောက်ပံ့ပေးနေပါတယ်သူတို့တွေဟာဒုက္ခသည်စခန်းအသီးသီးမှာပြန့်ကျဲနေကြပြီးစခန်းတွေထဲမှာပဲဆက်ပြီးနေထိုင်နေကြတယ်လို့ Cost Bazaar Data ကျန်းမာရေးတာဝန်ရှိသူတူက VOA ကိုပြောပါတယ်အပြည့်အစုံကိုကုကြကြောသိန်းကပြောပြပေးပါမယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းအသီးသီးမှာရောက်နေတဲ့ဒုက္ခသည်9သိန်းကျော်ထဲမှာ HIV ရောဂါပိုးရှိနေသူ60ကျော်ကိုစစ်ဆေးတွေ့ရှိထားတဲ့ကြောင်းကောက်ဆက်ဘဇားဒေသကျန်းမာရေးဌာနအကြီးအကဲဒေါက်တာအဗ်ဒူဆလမ်က VOA ဘင်္ဂလားဘာသာဌာနနဲ့ဆက်သွယ်မေးမြန်းခန်းအတွင်းပြောသွားတာပါ
We have about 61 HIV patient
HIV လူနာ61ဦးရှိနေတာကိုကျွန်တော်တို့ဌာနအသီးသီးကနေတွေ့ထားပါတယ်သူတို့ကိုကျွန်တော်ဌာနကဆေးဝါးတွေပေးနေပါတယ်ဆေးရပြီးတဲ့နောက်မှာစခန်းတွေကသူတို့ရဲ့မိသားစုတွေစီပြန်သွားကြပါတယ
်ယရီလူနာတွေထဲမှာအမျိုးသမီး32ဦးအမျိုးသား19ဦးကလေး10ဦးပါဝင်တယ်လို့ဒေါက်တာဆလမ်ကပြောပါတယ်သူတို့တွေဟာတခြားဒုက္ခသည်တွေနဲ့အတူစခန်းတွေထဲမှာပဲအတူနေထိုင်နေကြတာကြောင့်တခြားလူတွေကိုကူးစက်တာမျိုးတွေဖြစ်နိုင်မလားဆိုတဲ့စိုးရိမ်ချက်တွေကလည်းရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာ HIV လူနာတွေကိုတီးခြားခွဲထုတ်ထားတဲ့စနစ်မျိုးမရှိတာကြောင့်အခုလူနာတွေကိုလည်းတီးခြားခွဲထားတာမျိုးမလုပ်ဘူးလို့ဒေါက်တာဆလမ်ကပြောပါတယ
် Because AIDS patients treatment will continue for life long and this
ဘာကြောင့်လဲဆိုတော့ AIDS လူနာတွေဟာဘဝတသက်တာလုံးကူညီထောက်ပံ့မှုတွေပေါ်မိခိုအားထားကြရပါတယ်ဒီလူနာတွေဟာသူတို့ရဲ့မိသားစုတွေပေါ်မှာမိခိုအားထားနေကြရတာပါအဲဒါကြောင့်ပြဿနာမရှိဘူးလို့ထင်ပါတယ
်ဒီအခြေအနေကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းအန္တရာယ်ရှိတဲ့အခြေအနေမဟုတ်ပါဘူးလို့ဒေါက်တာဆလမ်ကပြောပါတယ် AIDS ရောဂါတိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS က2019ခုနှစ်မှာထုတ်ပြန်တဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်နိုင်ငံမှာ2016ခုနှစ်အတွင်း HIV လူနာအရေအတွက်12,000ရှိပြီး AIDS ရောဂါနဲ့ဆက်စပ်တဲ့သေဆုံးသူအရေအတွက်ကအယောက်1,000ရှိပါတယ်မြန်မာနိုင်ငံမှာတော့အလားတူနှစ်အတွင်း HIV လူနာအရေအတွက်2,300ရှိပြီးသေဆုံးသူအရေအတွက်က8,800ရှိခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေဟာစခန်းတွေထဲမှာပြစ်ကျက်ပြီးနေနေကြရတာကြောင့်ကူးစက်မြန်ရောဂါတွေဖြစ်ပွားမှာကိုစိုးရိမ်ရတဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေကပြောထားပါတယ်။ကာလဝမ်းရောဂါကိုဓာတ်ဆီးဖို့အတွက်ကာကွယ်ဆေးတိုက်ကြွတဲ့အစီအစဉ်ကိုလည်းစတင်လှုပ်ဆောင်ထားပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအသက်တစ်နှစ်ကနေ9နှစ်အကြာကလေးငယ်38,000နီးပါးကိုကာလဝမ်းရောဂါကာကွယ်ဆေးတိုက်ကြွတဲ့လုပ်ငန်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဦးစီးလှုပ်ဆောင်ခဲ့ပါတယ်။ထပ်ဖြည့်ကာကွယ်ရေးအနေနဲ့နောက်တစ်ကြိမ်ထပ်ပြီးကာကွယ်ဆေးတိုက်ဖို့လည်းရှိပါတယ်။ဆိုးရွားတဲ့ပိုလီယိုရောဂါကနေကာကွယ်ဖို့အတွက်အသက်9နှစ်အရွယ်ထိကလေးငယ်တွေကိုရောဂါကာကွယ်ဆေးတိုက်ကြွအောင်မှာဖြစ်တယ်လို့လည်း WHO ကပြောထားပါတယ်ခင်ဗျာ
။ကိုကျော်သိန်းတင်ပြခဲ့တာပါရှင်။အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုတလဲကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းနှောင်ချုံမြို့နယ်မှာလေသမားရေးလှုပ်ရှားသူဦးထေးအောင်ရဲနဲ့ခံရပြီးတည်ဆုံသွားတဲ့အမှုကိုဘယ်မလိုက်ပွင့်လင်းမြင်သာမှုရှိစွာစုံစမ်းဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ချုပ် FIDH ကတောင်းဆိုထားပါတယ်။ဒါမျိုးပြဿနာတွေထပ်မဖြစ်အောင်လည်းမြန်မာနိုင်ငံရဲ့လေယာဉ်ဆိုင်ရာဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့လည်းထောက်ပြထားပါတယ်။ဦးထေးအောင်တည်ဆုံတဲ့အမှုအတွက်လူတချို့ကိုဖမ်းဆီးထားပေမဲ့အမှုနဲ့ပတ်သက်လို့ပွင့်လင်းမှုမရှိဘူးလို့လေသမားအရေးလှုပ်ရှားသူတွေကပြောပါတယ်ဒီအကြောင်းပြေစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်အတွင်းကကုန်းကြီးအုပ်စုအင်းဝိုင်းပါဟဲကြီးရွာကလေယာဉ်အငင်းပွားမှုတွေအတွင်းကူညီဖြည့်ရှင်းပေးတဲ့လေသမားရေးလှုပ်ရှားသူဦးတယောက်ဟာနိုဝင်ဘာလ၁ရက်နေ့ကကြီးရွာအာနာပိုင်းနေနဲ့တွေ့ဆုံဖို့သွားလူတစုကဝိုင်းရိုက်တာခံရပြီးတည်ဆုံသွားခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဗမလိုက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေအများဆုံးလုပ်ဖို့နဲ့ကျူးလွန်ခဲ့သူတွေကိုအရေးယူဖို့အတွက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ချုပ် FIDH ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ဦးထေးအောင်တည်ဆုံခဲ့ရတဲ့အမှုနဲ့ပတ်သက်လို့ရိုက်နှက်မှုမှာပါဝင်တဲ့လူ၃ဦးကိုတော့ဖမ်းဆီးထားတယ်ဆိုပြီးမိသားစုနဲ့အတူဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ပြည်တော်စုတိုင်းရင်းသားလယ်သမားများတမကရဲ့ဥက္ကဋ္ဌနှောင်းအောင်လာကအခုလိုပြောပါတယ်
။ရိုက်တဲ့လူက၃ယောက်ဖမ်းရတယ်မှာအခုတည်းကတော့၃ယောက်ဖမ်းနေတယ်ဒီမှာသိရတယ်လို့ကလည်းဟုတ်တယ်တော့ကအိုက်ချော်ရယ်ကျစင်လိုက်ရယ်နောက်ဒါလည်းတော့ဒီတော့ခဏနေကျမတို့ဒီဘက်ပိုင်းကြတော့ဓမ္မသမဂ္ဂပိုင်းကြတော့အမကျမတို့ကဒီလုပ်ငန်းတွေပဲရေလုပ်ငန်းစီကျမတို့ကတောင်းကြည့်ရတော့မှာလေလောလောဆယ်သူတို့ဒီမှုတွေကလည်းအမှုကြီးကြီးတဲ့ခါကျတော့သူတို့အဆက်စီသူတို့လုပ်တဲ့ဆောင်ချက်ကျမတို့ကဝင်ဆက်လို့မရတဲ့ခါကျစီးရအောင်ပါဘောလေ
ဒီမှုနဲ့ပတ်သက်လို့ရဲအနာပိုင်းတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မြန်မာနိုင်ငံရဲ့လေယာဉ်မြေဥပဒေကိုမပြင်ဆင်သေးသေးရေအခုလိုပြဿနာမျိုးတွေဆက်ဖြစ်နေလိမ့်အောင်မယ်ဆိုပြီး FIDH ရဲ့အစီရင်ခံစာတစ်ခုထဲမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာဒေသမအခွင့်အရေးလူ့အခွင့်အရေးလှုပ်ရှားသူတွေကလည်း2012ခုနှစ်လေယာဉ်မြေဥပဒေရဲ့အားနည်းချက်ကိုမပြင်ဆင်နိုင်သေးတဲ့အတွက်လေသမားတွေနစ်နာနေရတယ်ဆိုပြီးပြောကြပါတယ်။ပြည်သူ့တိုင်းရင်းသားလေသမားများသမဂ္ဂရဲ့အတွင်းရေးမှူးဦးစော်ရန်ကလည်းအဲ့ဒီဥပဒေတွေကအားနည်းချက်တွေကိုထောက်ပြပါတယ်။
2012လေယာဉ်မြေဥပဒေရဆိုရင်လေစီလို့ခေါ်တဲ့အဆင့်၅၀တလုံးမှာနိုင်ငံတော်အထည်ဝန်နော်လေသမားကိုယ်စားလှယ်တယောက်မှမပါတဲ့အတွက်အခုတကယ်တမ်းဒီလေယာဉ်မြေပြဿနာတွေဖြစ်တဲ့အခါမြေပြဿနာတွေဖြစ်တဲ့အခါစီမံခန့်ခွဲတဲ့အခါကျတော့အစိုးရနဲ့အဲနောက်တစ်ခါကျွန်တော်တို့ဒီမြေစင်ရင်းတွေအဲအဲ့လိုပုံကိုယ်တွေအုပ်ချုပ်ရေးပိုင်းနေရာယူစီမံခန့်ခွဲတဲ့အတွက်ပေါ့နော်တရားမျှတမှုမရှိဘူးမရှိတဲ့အတွက်အခုလိုပြဿနာတွေဖြစ်လာတာခင်ဗျာ
လေစီဆိုတာကတော့လေယာဉ်မြေစီမံခန့်ခွဲမှုအဖွဲ့ကိုခေါ်တာပါမြန်မာနိုင်ငံမှာအစိုးရတက်လာပြီးတဲ့နောက်မှာ2012ခုနှစ်တုန်းကပြဋ္ဌာန်းထားတဲ့လေယာဉ်မြေဥပဒေကိုကျော်လွန်ပြီးပြဿနာတွေကိုဖြေရှင်းနိုင်မဲ့သမရသည့်ရဲ့ကြေညာချက်တွေထွက်ခဲ့ပြီးမဲ့ရန်ကုန်တိုင်းအစိုးရကလက်ရှိလှုပ်ဆောင်နေတဲ့စီမံချက်တွေကတော့သမရသည့်ရဲ့ကြေညာချက်နဲ့ကွာဟချက်တွေဖြစ်နေတယ်လို့လည်းဦးစော်ရန်ကဆိုပါတယ်
ရန်ကုန်တိုင်းမှာရှိတဲ့ငကိုသိမ့်မိသားခါကကျွန်တော်တို့လေသမားတွေကတိန်းတာရှိတယ်နောက်တကတခြားပြည်သူတွေကတိန်းတာရှိတယ်အဲ့ဒါတွေကိုထုံနှက်ဖြစ်သေးတဲ့အခါမှာအမှုပေါင်း3,000လောက်ရှိတာပေါ့နော်အဲ့ဒါမှာ400လောက်ပဲဖြစ်ပြီးတော့တေကားမှပြန်မပေးနိုင်ဘူးမပေးနိုင်တဲ့အပြင်ဒီမြေတွေကိုနိုင်ငံတော်ကစီမံခန့်ခွဲခွင့်ရှိတယ်ဆိုပြီးတော့သိမ့်ပြီးတော့တခြားစီမံကိန်းတွေဆက်လုပ်ဖို့လုပ်တာတွေတွေ့ရတယ်ပေါ့အဲ့ဒါကတော့တော်တော်ကြီးကိုပဲပြဿနာတွေတက်လာမဲ့ဟာပဲခင်ဗျတခြားကုမ္ပဏီတွေပြန်လဲတာရှိတယ်ကုမ္ပဏီတစ်ကိုချပေးတာရှိတယ်အခုနိုင်ငံတော်သမားကြီးရဲ့16 16 16ဒီလည်းမညီဘူး16 16 16မှာဆိုရင်ပြဿနာဖြစ်တဲ့လေတွေကိုဆက်မသိမ်းမနဲ့ဖြေရှင်းနေတဲ့ကာလမှာလုံးဝရပ်ဆိုင်ထားရမယ်ဆိုတော့အပိုက်လေးမှာပါပါတယ်ဗျ16 16 16မှာအဲ့တိုင်းလည်းမလိုက်နာနိုင်တဲ့အတွက်ပြဿနာတွေကတော်တော်များများဖြစ်နေတယ်ခင်ဗျ
မြန်မာနိုင်ငံမှာညရာတိန့်စီရဲ့ကိစ္စတွေနဲ့ပတ်သက်လို့နစ်နာတဲ့တောင်သူတွေကိုပြန်လည်ပေးအပ်နိုင်တာမျိုးတွေကအခုတည်းကအားနည်းနေသေးဖြစ်ပါတယ်အမျိုးသားလွှတ်တော်တောင်သူလယ်သမားရေးရာကော်မတီဥက္ကဋ္ဌကတော့ခေတ်စနစ်နဲ့ညီတဲ့မြေသိမ်းဥပဒေကိုပြင်ဆင်မယ်လို့ပြီးခဲ့တဲ့ရက်ကပဲလွှတ်တော်စည်းဝေးပွဲမှာပြောကြားခဲ့ပါတယ်ရှင
်။ဒေါ်ရရှင်များရှင်ဆဲဆူးနှစ်ပေါင်းများစွာအတွင်းအရက်သားဆူရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီ။ပြောင်းလဲချိန်ပြန်ပြီးဆိုတဲ့ဆောင်းပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘလောက်ထိဆောင်ကျဉ်ပေးနိုင်ခဲ့ပါပြီလဲ။မေဆနာရှင်တွေရဲ့မျှော်လင့်ချက်တွေဘလောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဗီအိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေလိုက်ဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကတိုက်ရိုက်လေလိုက်ဆွေးနွေးခန်းကိုအင်ကာနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။အခုတော့နိုင်ငံတကာသတင်းလွှာဘဲကိုဆက်ပါမယ်။ဖျားရှိခွကြောင့်တွင်ဟုတ်ပြုဆူတောင်းနေသူတွေတနက်နေ့ပြေခံရပြီးတည်ဆုံးတဲ့ခဲ့တာကြောင့် Texas ပြည်နယ် Sutherland Springs မြို့ခံတွေဖြည့်သိမ့်နေရတဲ့အချိန်မှာပဲတနတ်သမားရဲ့နောက်ခံအခြေလက်တွေထွက်ပေါ်လာနေတဲ့အပြင်တနတ်သမားဟာအိမ်တွင်းအကျဉ်းဖက်မှုတွေလုပ်ခဲ့တဲ့ရာဇဝင်ရှိပေမဲ့လည်းအမားယွင်းတစ်ခုကြောင့်တရားဝင်တနတ်ဝယ်ခွင့်ရခဲ့ပါတယ်ဒီအကြောင်းပြည်စုံကို Jesus Man Oni ပေးပို့ထားတဲ့တဲ့င်းကိုကိုငင်းချင်းကတင်ပြမှာပါရှင
် American Leader စခန်းတွင်တနတ်ခိုးတယ်လာပြီးတော့တပ်မှုကိုချိန်ချောက်ခဲ့တဲ့အတွက်စိတ်ကြမ်းမာရေးဆေးရုံရောက်ခဲ့ရတဲ့တနတ်သမားဒေဗင်ကယ်လီဟာအဲ့ဒီဆေးရုံကနေလွန်ခဲ့တဲ့9နှစ်ကထွက်ပြေးခဲ့တာလို့ရဲတပ်ဖွဲ့ကဖော်ထုတ်ခဲ့ပါတယ်။တချိန်ထဲမှာပဲလေတပ်ရဲ့စစ်ခုံရုံးတင်စစ်ဆေးခံရပြီးတဲ့နောက်သူ့ရဲ့ပထမဇနီးနဲ့မယဘာသားလေးကိုရိုက်နှက်မှုအတွက်ပြစ်ဒဏ်ကျခံခဲ့ရပါတယ်။ဒါပေမဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးတဲ့အခါမှာတုံးတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စာရင်းထဲမှာတော့သူ့ရဲ့ပြစ်မှုအကြောင်းကိုမှတ်တမ်းတင်ထားတာမရှိပါဘူး
There was nothing in our databases that precluded him from purchasing a firearm
သူ့ရဲ့ပြစ်ဒဏ်အကြောင်းကို FBI ကိုအကြောင်းမကြားပြစ်ခဲ့ဘူးလို့လေတပ်ကဝန်ခံပါတယ်ဒီအမှားယွင်းကြောင့်သူဟာလူသက်လက်နက်တရားဝင်ဝယ်ယူခွင့်ရသွားတာပါအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan က
If you're a domestic abuser you're not supposed to own a gun he was a domestic abuser
That's why we got all these questions with the Air Force right now, which is how did this get slipped through the cracks?
လူတက်ကိုမေးစရာမိကုန်နေအများကြီးရှိပါတယ်။ဒီလိုမျိုးယူပေါင်းနေရာကနေဘလို့ဖြစ်ပြီးတော့လွတ်ထွက်သွားတယ်လဲဆိုတော့ပါ
။တနင်္ဂနွေနေ့ကပြစ်ခတ်မှုအတွက်စုံစမ်းစစ်ဆေးသူတွေအပြည့်ရှာနေကြတဲ့အချိန်မှာပဲတနက်ထိန်းချုပ်ဖို့ကိုအာရုံစိုက်ဖို့ပြောဆိုနေကြသူတွေလည်းရှိပါတယ်။ Donna Watkins ကလူမှုကူညီရေးအဖွဲ့ကပါ
If there wasn't so much easy access
တနက်ကိုအလွယ်တကူရစေမဲ့နီလန်းတွေအများကြီးရှိမနေခဲ့ဘူးဆိုရင်အခုလိုကိစ္စမျိုးဖြစ်လာစရာမရှိပါဘူးလူတွေကဒီတနက်တွေကိုလွယ်လွယ်ကူကူပဲဝယ်လို့ရနေတော့တနက်ကိုထိန်းချုပ်ဖို့စီမင်းဥပဒေတွေအများကြီးရှိနေသင့်ပါတယ
်ကွဲပြားနေတဲ့ American လွှတ်တော်မှာတော့ဘုံသဘောတူညီချက်ရနိုင်တဲ့ကိစ္စဖြစ်ပါတယ်လို့ Republican အထက်လွှတ်တော်အမတ်ဒုတိယခေါင်းဆောင် John Cornyn ကပြောပါတယ
် There are areas of consensus
သဘောတူညီချက်ရထားတဲ့ကိစ္စတချို့ရှိပါတယ်။နောက်ကျောင်းရာဇဝင်စစ်ဆေးတဲ့စနစ်ကိုသုံးပြီးစိတ်ကြမ်းမာရေးမကောင်းတဲ့လူတွေ၊ပြစ်ဒဏ်ကြခံရဘူးသူတွေ၊အိမ်တွင်းအကြမ်းဖက်မှုကျူးလွန်ဘူးသူတွေလက်ထဲတနတ်မရောက်ဖို့ပါ။ဒါပေမဲ့လည်းစိတ်မကောင်းစွာနဲ့ပဲဒီစနစ်ကကြာဆုံးခဲ့ပြီးလူ26ဦးသေဆုံးခဲ့တယ်လို့20ကျော်လဲဒဏ်ရာရခဲ့ပါတယ
်။ Sutherland Spring လူအတိုင်းဝိုင်းနေနဲ့သူတို့ရဲ့တငယ်ချင်းတွေ၊အိမ်နီးချင်းတွေသေဆုံးခဲ့ရတဲ့အပေါ်ဖြေသိမ့်နေတဲ့တစ်ချိန်တည်းမှာပဲတနတ်ထိန်းချုပ်ရေးကိစ္စနိုင်ငံတော်ဝန်မှာဆက်လက်ညှင်းခုန်နေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုငင်းချင်းတင်ပြခဲ့တာပါရှင် VOE မြန်မာပိုင်းတောက်ကြနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOE ရုပ်မြင့်တင်ကြားအစီအစဉ်ကို9:00 နာရီကနေ 9:00 ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင်။
အမေရိကန်နဲ့တရုတ်နိုင်ငံခေါင်းဆောင်တွေရဲ့ဒေသတွင်းစီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့ကြတဲ့ဒီကနေ့မင်ကွန်းနေ့မှာတော့အာရှဒေသကုန်သွယ်ရေးမှာဆောင်းအသင့်နဲ့ပုံစံတွေနဲ့ပတ်သက်ပြီးတိကျတာကွဲပြားနေတဲ့သဘောထားတွေတွေ့ရပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းနိုင်ငံတွေနဲ့နိုင်ငံချင်းအလိုက်ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအပက်မှုဆောင်ရာရှိချုပ်တွေရဲ့ထိပ်သီးညီလာခံမှာသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်တာပါ။ဗီယက်နမ်နိုင်ငံဒါနမ်မျိုးကညီလာခံမှာသမ္မတထရန့်ပြီးမင်ကွန်းပြောတဲ့တရုတ်သမ္မတရှီရှင်းဖင်ကတော့နိုင်ငံဆုံးပူးပေါင်းဆောင်ရွက်မှုတွေကိုအားပေးတဲ့သဘောထားကိုပြောဆိုသွားခဲ့တာပါ။ဗီယက်နမ်ကအပန်ထက်သည့်စီးပွားရေးထက်သည့်ညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တရားတွေ့ဆုံမယ်လို့ပြောနေတာတွေကိုအင်ဗီရိုကတုံ့ပြန်ပြောဆိုလိုက်ပါတယ်။အပန်ညီလာခံမှာခေါင်းဆောင်တို့စကားအနှဲချင်းပြောကောင်းပြောမှဖြစ်ပေမဲ့တည်ထောင်တွေ့ဆုံပြောဆိုမှုတွေမရှိဖို့အတွက်စီစဉ်ထားတဲ့အကြောင်းအင်ဗီရိုပြောဝင်ရသူဆာရာဟက်ပီဆန်ဒါစ်ကပြောဆိုလိုက်တာပါ Sorry Arabia နိုင်ငံမှာအချင်းပြတ်ချဆမှုတွေကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးလူပေါင်း200ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းနဲ့နှစ်ပေါင်းများစွာအတွင်းခန့်မှန်းညီဒေါ်လာဘီလီယံ100ကျော်လောက်ကိုအလွဲသုံးစားလုပ်ခဲ့ကြောင်းရှင်းနေချုပ်ကအတည်ပြုပြောဆိုလိုက်ပါတယ်ခုနှစ်ဦးတော့တစုံတရာအေးအေးယူတာမရှိဘဲပြန်လွတ်ပေးလိုက်ကြောင်းနဲ့ဖမ်းဆီးထားသူ200တူကျန်နေစေဖြစ်တဲ့ကြောင်းရှင်းနေချုပ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါတူရကီရုပ်မြင်သံကြားဌာနတွင်နေပြည်တော်မှာအဝေးထိန်းဒရုန်းယာဉ်သုံးပြီးဗီဒီယိုရိုက်ကူးဖို့ကြိုးစားခဲ့တဲ့နိုင်ငံသားမီဒီယာသမားနှုတ်နဲ့မြန်မာနိုင်ငံသားနှုတ်တို့ကိုလေကြောင်းဆိုင်ရာဥပဒေချိုးဖောက်မှုနဲ့ဒီကနေ့ပဲထောင်နဲ့နှစ်လစီစီရင်ချက်ချလိုက်ပါတယ်။စင်ကာပူနိုင်ငံသားတပ်ပုံဆရာလော်ဟုံမန်မလေးရှားနိုင်ငံသားတရင်တော်မော်ချိုလင်းတို့နှုတ်ဟာမြန်မာနိုင်ငံသားစကပြန်ဖြစ်သူဦးအောင်နိုင်စိုးရင်မောင်းဖြစ်သူဦးလာတင်တို့နဲ့အတူတူရကီရုပ်မြင်သံကြားဌာန TRT ဝါတွေနေပြည်တော်ကလွှတ်တော်နီးဒရုန်းယာဉ်နဲ့မှတ်တမ်းတရင်ရိုက်ကူးဖို့ကြိုးစားစဉ်အောက်တိုဘာလ29ရက်နေ့ကဖမ်းဆီးခံခဲ့ရတာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှွာခက်လီဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွန်ချိန်ညနေ6နာရီခွဲနဲ့9နာရီအထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.